မင်္ဂလာပါရှင်ကျမတို့ရဲ့ channel လေးကနေပြီးတော့ပြန်လဲကြိုဆိုလိုက်ပါရယ်အခုတစ်ခါမှဆိုရင်တော့စာရေးဆရာဒါတေးရေးသားထားတဲ့သင်မင်းနေတဲ့ရွာဆိုတဲ့ပရာလောကဇာလံလေးကိုတင်ဆက်ပေးသွားပါမယ်ရှင်အညာဆောင်ပြနေရောညရောအေးနေတော့တာပြို့အညာဆောင်ချမ်းသူကြီးတွေအောက်မှာဂုံဒီအိတ်ဖြင့်ကပ်ပြီးတော့ခြုံရတာဒါမှနွေးနေတာဒါတော့ညာဦးပိုင်းမှာမီးလုံချသေးတာမီးလုံမှအိတ်လို့ရတာဗျတဲ့အေးတဲ့ရက်တွေဆိုရင်ကိုချုံမဲ့ဆောင်ကိုနေလှမ်းထားရတယ်။နေဝင်ခင်ဆောင်ကိုရုပ်ပြီးခောက်ထားရတယ်။ဒါမှညဆိုရင်နှွေးနေတာလေ။ဒီလိုဆောင်ညတွေမှာဟိုဝိုင်းဒီဝိုင်းသွားပြီးမီးလှုံရင်းနဲ့လက်ဖက်ရည်ဝိုင်းဖွဲရတာကလည်းတော်တော်ကိုပျော်စရာကောင်းပါရဲ့။နီးလေကလေးကကြောက်ခဲကကြုတ်ကိုချိန်ထားတာ။ကိုကြီးတတဲ့ဒီညဘိုးဘူးတို့ဝိုင်းမှာလူဆုံမဲဗျ။အရေးမသိင်ကြီးမြို့ကဝေလာတဲ့ကစုံဦးတွေဒီညပြုတ်ကျွေးမှာတဲ့။အေးအေးငါလာခဲ့မယ်ကြောက်ခဲ။ကျုပ်ကလည်းပြောခဲ့ပြီးသားညရောက်တာနဲ့ဘိုးပုရဝိုင်းကိုကျုပ်သွားတာပေါ့လာဟိတာတီရေကြောက်ခဲနဲ့တမဏိဘေးမှာဝင်ထိုင်လိုက်ကဘိုးပုဘေးမှာထိုင်နေတဲ့ဘိုးယုံကကျုပ်ကိုလမ်းခေါ်လိုက်တယ်ဘိုးယုံဘေးမှာကဘိုးဆင်ကထိုင်လို့လူငယ်ပိုင်းက2ယောက်3ယောက်ကျုပ်တို့ရွယ်က3-4ယောက်ကြောက်ခဲတို့တမဏိတို့ရွယ်က4-5ယောက်ဆိုတော့အလုံးပေါင်း15ယောက်လောက်တော့ရှိတာပဲအလင်မာကမိဖို့ကြီးဖို့ထားတာတင်းနှုံးနေဆိုင်ပြီးဖို့ထားတော့မိတော့ကလေးထပြီးနွေးနေတာပဲကျုပ်တို့အညာသားလေးတွေကလည်းမိလုံပြီးဆိုရင်အေးလေမိဖို့နာကက်လေးဗျ။ဟျောင်းနေမင်းတို့ဟာတိုးရင်တိုးရင်နဲ့မိဖို့တဲ့ဝင်လို့ပဲရှိတော့တယ်လို့လူကြီးတွေကအော်ယူရတော့တာ။မူဝင်မဦးဖိုးရဲလို့ပြန်ပြောတဲ့ကောင်ကလည်းပြောတာ။အခုလဲဖိုးယုံကကြောက်ခင်းတဲ့တမဏိကိုပြောတော့ကြောက်ခဲကဖိုးယုံကိုပြန်ပြောသည်ဗျ။ဖိုးကျုပ်တို့မိရဲ့ဝင်သွားမှကမပူနဲ့ကိုရမာကကိုကြီးတာတေပဲကိုကြီးတာတေမိထဲဝင်သွားရင်ဇောကြီးဖူဝင်သားဖြစ်သွားမှာဗျဒီတခါတော့ဘိုးတော်ကြီးတွေကသူ့စကားကိုအားရပါးရနဲ့ဝါရဲကြတာပေါ့ဒါဆိုရင်ကြောက်ခဲရဲ့မင်းရဲ့ကိုကြီးတာတေကဇောကြီးပေါ့ဟုတ်လားဘိုးပုကိုယ်တိုင်နောက်တော့တာဘိုးရဒီကောင်ကြောက်ခဲကပောက်ကရအားကြီးပြောတဲ့ကောင်ပြဘိုးရဲ့ကျုပ်ကဝင်ပြောလိုက်တော့မသိပါဘူးကွာတာတေတယောက်ဇောကြီးများဖြစ်နေပြီလားလို့ဘိုးစင်ကလည်းဝင်ပြောပြန်ရောပြို့ကြောက်ခဲဖောက်လိုက်တာကိုဘိုးတော်ကြီးတွေသဘောကျပြီးကျုပ်ကိုစနေတော့တာမိဘုံဖို့ရဲ့ဇောကြီးဖူဝင်သားဆိုတာတကယ်ရောရှိလို့လားကြောက်ခဲကပြောရင်းနဲ့တွေးမိသွားပြီးဖို့ပုကိုမေးလိုက်တော့ရှိတယ်ကွာကြောက်ခဲရဲ့ရာဇဝင်ထဲမှာလည်းရှိတယ်ပြည့်ဝပြတ်တညီကိုနှစ်ယောက်ဇောကြီးဖူဝင်သားစားရလို့လူစန်းကောင်းနေဖြစ်ကုန်ကြတယ်ကွာအဲ့လိုညီကိုနှစ်ယောက်ထဲကပြတ်တာကပုံနာကဝယ်မေဝနာနဲ့အချောင်းပါပြီးမွေးထားတဲ့ရွှေဖင်းကြီးရွှေဖင်းလေးညီကိုဆိုရင်အဖေရဲ့အစွမ်းနဲ့အမေရဲ့အစွမ်းပေါင်းပြီးလူစံကောင်းနေဖြစ်ကုန်ကြတယ်လို့ရာဇဝင်ထဲမှာပါတယ်ကိုကြီးပုကရာဇဝင်ထဲပါတာပြောတာကျုပ်ကစောကြီးဖူးဝင်သားစားထားတဲ့လူကိုကိုရိုင်းတွေ့ဖူးခဲ့တာဗျဖိုးယုံကဝင်ပြောတာဟာဟုတ်လားဖိုးကျုပ်တို့ကိုပြောပြပါဖိုးရဲ့အလုံးကမျက်လုံးတွေကဖိုးယုံစီကိုရှောက်သွားတော့တာပဲကိုကြီးပြုတ်ပြောပြတဲ့ရာဇဝင်တွေကပြည့်ဝပြတ်တာတို့လောက်တော့အစွမ်းမကြီးပါဘူးကွာ။ဒါမဲ့ဒုတ်လဲပြီးဓာလဲပြီးတနက်လဲပြီးတယ်ဗျ။အိမ်နဲ့ထည့်ပြီးရေနစ်တက်တာတော့မသိဘူးဗျ။ဟာ၊စောကြီးဖူဝင်သားကတော်တော်ဆွမ်းနာဖူရဲ့။ကြောက်ခဲကတော်တော်ကိုအံ့ဩသွားတာ။တမ်မလီရောတခြားကောင်လေးတွေရောဇက်ကြီးတွေဟာပြီးတော့နားထောင်နေကြတာပေါ့။မတရားနယ်ဖက်ကလူဗျ။ကျုပ်ကကြောက်ကလေးပါလေးရောင်းဝယ်လုပ်ခဲ့ပြီးတော့မိုးကုတ်တို့မတရားတို့ဘက်ကိုရောက်ဖူးတယ်။အဲ့ဒါမတရားဖက်မှာတွေ့ခဲ့တာကျုပ်ကိုဒီလူကယဉ်နီသွားတော့သူเจ้าနေပြောပြပါလေရောဒီလိုပြကိုယုံရဲ့ကျုပ်ကတည်းရဲ့တော်ရဲဝင်ပြီးထင်းခုတ်တာတော်ရဲတူပြီးထင်းပင်လိုက်ရှာရင်းနဲ့တော်ရဲမှာကျင်းကြီးတစ်ခုသွားတွေ့တာဗျကျင်းထဲမှာမိသွေးတွေထင်းเจ้าနေပြတွေတွေ့တော့ကျုပ်ကဒါဘာကျင်းကြီးတုံးဆိုပြီးတော့တွေးကြည့်နေတာဒီနေရာကိုလူတွေရောက်ခဲ့လို့ညဘက်မီးလုံနေဆိုရင်လည်းအခုလိုမြေကြီးပေါ်မှာပဲမီးဖွမှာပေါ့ဗျာကျင်းကြီးတူးဆရာမှဘာမှမလိုဘူးလေဒါပါသဘောလေးလို့ကြုတ်တွေးရင်းနဲ့နောက်တော့ဒီကျင်းကြီးထဲကိုဆင်းပြီးတော့တကိုင်းတကိုင်းနဲ့လိုက်မှွေကြည့်တာပေါ့လူတွေဘာတွေတက်ပြီးများမီးရှို့သွားသလားလို့တွေးမိပြီးဆင်းရှာကြည့်တာဒီမာရင်တစ်ထွာလောက်ရှိတဲ့ပုံစံလိုလိုအယုတ်လိုလိုဟာလေးကိုကျုတ်သွားတွေ့တာဒီမာရင်ကျုတ်ငငယ်ကကျုတ်ဖိုးပြပြရရာဇင်တွေထဲကပြဲဝိနဲ့ပြတ်တာစောကြီးဖူဝင်သားစားကြတာကိုတတိယပြီးဒါစောကြီးဖူဝင်သွားတာဖြစ်မဲ့ဒီအယုတ်လိုလိုအသားလိုလိုဟာလေးကစောကြီးဖူဝင်လို့ကြံခဲ့ရုပ်ချင်းဖြစ်မဲ့ဆိုပြီးတော့တွေးမိပြီးအင်ကိုယူလာခဲ့တာပေါ့ဗျာအရောက်တော့မိခင်ရောလားဗျာလို့ကျုပ်ကမေးလိုက်တော့အဲ့လူကရယ်လဲရယ်တယ်အဲကျုပ်ပြောဖို့မေ့နေလို့ဒီလူနာမည်ကကိုပေါ်တဲ့ပစ္စည်းဥစ္စာပေါ်များအောင်ဆိုပြီးသူမိဘတွေကအမှဲထားတာ ဟာကိုယုံနဲ့မကင်မဲနေမလားဗျကျုပ်တိတိချာချာကိုမီးဖို့ပြီးกินတာမီးဖို့နေတော့မှလည်းဖျားကုံတော်တွေတရားကုံတော်တွေတန်ခါကုံတော်တွေရွတ်ဖက်ပြီးတော့လောက်တာပေါ့ဗျာမီးกินတော့ဟိုရာဇွင်ထဲကလိုပဲမှုရော့လားဗျကျုပ်ကလည်းရှာဖွေကိုမွေးမီးတာပေါ့ကိုကြီးပူရေးမွေးပါဦးဗျာညှော်လိုက်တာမှဘာနဲ့ကြီးမန်းကိုမသိတာကျလဲသွားရောကျုပ်လဲနည်းနည်းဆာဆာကြည့်တယ်ပထမတော့ပြုတ်တက်လာသေးတယ်နောက်တော့မထူးဘူးဆိုပြီးစွစားပြလိုက်တာအကုန်လုံးလဲကုံရောဗျစားတော့ပြီးညမအိတ်ခင်ပြားပတူတေချာရှစ်ခိုးလိုက်သေးတယ်ညအတွက်ကျုပ်အိမ်မက်မက်တယ်ဗျအိမ်မက်ထဲမှာအင်ဂျီနီပစိုးနီဝတ်ထားတဲ့ရောင်းတစောင်းနဲ့ဖိုးကြီးကကျုပ်ကိုမင်းစိတ်ကူပြီးတော့မင်းကငါဆောက်ရှောက်ပြီးမယ်လို့ပြောတယ်မင်းတို့ရောဒါရောတနက်ရောအားလုံးပြီးသွားပြီလို့လဲပြောသေးတယ်မနေ့အရာကနိုးလဲနိုးလာရောကျုပ်လဲကိုကိုကိုစမ်းကြည့်တော့တာဒါနဲ့လီကြည့်တယ်ထုံးနဲ့ခေါင်းကိုရိုက်ကြည့်တယ်အသက်အောင်မီရေထဲမှာအားလုံးအကြကြီးငုံနေမိတယ်ကျုပ်အကုန်လုံးကိုစွမ်းနေတာဒါနဲ့နေမကောင်းတဲ့သူကိုစေးစမ်းကူကြည့်တယ်ကျုံနားထဲမှာကြားနေရတယ်မင်းကိုကားကဘလောက်သားစာရိဖူကဘလောက်သားအလူကျူကဘလောက်သားနွဲချူကဘလောက်သားပေါ့ဗျာအဲ့ဒါရီဆက်ပြီးလူငါကိုဘလို့တိုက်ဆိုပြီးကြားတော့ကြားတဲ့အတိုင်းဆွေးရီဖော်ဖော်ပြီးတိုက်တာလူနာရီဆိုတာပြောက်လိုက်ကြတာမှာဗျာအဲ့ဒီကစပြီးကျုပ်မှဆွေးရီအများကြီးစုမိလာပြီးတော့ကျုပ်ကိုဆရာပေါ်ဆိုပြီးဟိုကပင်ဒီကပင်နဲ့ပင့်လိုက်ကြတာအခုဆိုရင်အိမ်မှာသမင်းစားရည်နေဆိုတာမရှိသလောက်ပါပဲစီးပွားရည်လည်းတက်တော့တာပေါ့ဗျာကိုယုံရဲ့အခုရောစေးကူဖို့ပြောတဲ့အတန်ကိုကြားသီလားဆရာပေါ်ရဲ့ကြားတယ်ဗျကိုယုံရဲ့ကျုပ်လည်းတော်တော်နားလည်နေပြီပေါ့ဗျာဒီကြားထဲမှာခဲရခဲဆလူနာမျိုးတွေလာရင်ကျုံနားထဲမှာချက်ချင်းအတန်ကြားလာပြီးဘာယောဂါဖြစ်တာစေးကိုဘလို့ဖော်ဘလို့တိုက်ဆိုပြီးကြားလော်ရတာပါပဲကျုပ်လည်းကြားတဲ့အတိုင်းစေးဝါးတွေဖော်ပြီးတက်လိုက်ရင်ပျောက်သွားတာကြီးပဲပြို့နို့ခမ ्या ခိုရာရောနေထိုင်မကောင်းတာတွေဘာတွေရှိလားဗျအာရှိတာပေါ့ဗျာလူပဲကိုယုံရဲ့ဒီလိုနေထိုင်မကောင်းဖြစ်ရင်ဘယ်ဆေးနဲ့ဘယ်ဆေးတွဲသီးတောင်းဆိုပြီးတော့အတန်ကြားတော့တာအဲ့ဒါတောင်းလိုက်ရင်ကောင်းသွားတာပဲအခုတော့ဒီတစ်ဝိုက်မှာဆေးဆရာဆရာပေါ်ဆိုရင်မသိတဲ့သူမရှိသလောက်ပဲပေါ့ကိုယုံရဲ့လို့ချုပ်ကိုကိုပေါ်ကသူ့အကြောင်းပြောတာဖိုးယုံရဲ့စကားဆုံးတော့ဖိုးပူရောဖိုးစင်ရောချုပ်တို့အားလုံးကတွေးပြီးတော့ငြိမ်ပြီးတွေးနေကြတယ်အင်းကိုယုံကြီးကစောကြီးဖိုးဝင်သားစားရတဲ့သူအကြောင်းပြောတော့ကျုပ်ကဟာရသိတိပြီးတဲ့တားဖာကြောင်းပြောပြအောင်မယ်လို့ဖိုးစင်ကပြောလိုက်တယ်။ဟာရသိတိဆိုတာဘာတော့ဖိုးစင်ရဲ့စင်ကရုံးဆိုတဲ့ကောင်ကမေးတာသူ့ကိုသူ့အိမ်ကမွေးကလေးကဒီနေ့ထိအမြဲတမ်းကရုံးတုံးတွေးထားလို့တရွာလုံးကသူ့ကိုစင်ကရုံးလို့ခေါ်ကြတာလေ။စင်ကရုံးကကြောက်ခဲလို့အရွယ်တူပဲ။ဟာရသိတိဆိုတာဘာမှစားစရာမလိုတော့ပဲအမြဲတမ်းခွန်အားပလာနဲ့ပြည့်နေတာကိုပြောတာကွာစင်ကရုံးရ။ဟာတဲကောင်းပါလားဖိုးရဲ့ဘာမှမစားရတော့ဘိုက်ကရောမစားဘူးလားဘယ်စားမှာတော့ခွာစင်ကရုံးရဲ့အဟာရသိတိပြီးနေပါပြီဆိုမှအစာလည်းမစားတော့ဘူးစားစရာလည်းမလိုတော့ဘူးပေါ့ဩဒီလိုလားအဲ့ဒါဖိုးဘမတွေ့ခဲ့တာတော့ဖိုးငယ်ငယ်တုန်းကဖိုးတို့ရွာမှာတွေ့တာအဲ့ဒီဘိုးတော်ကြီးနာမည်ကဦးတန်ခဲတယ်ကွာသူကဖိုးတန်ခဲလို့ခေါ်ကြတယ်သူကဒီလိုဖြစ်တာတနေ့တော်ရဲကိုကိုရိုင်းချန်ကုတ်ကိုသွားတော်ရဲမှာပဲထမင်းချက်စားတာပေါ့အဲ့ဒီမှာအိုးဖုံးမိကြံခဲ့တော့တော်ရဲမှာတွေ့တဲ့ဖက်ရက်တရက်ကိုခုပြီးထမင်းအိုးဖုံးလောက်ရတာဆိုပဲထမင်းတွေပါရင်ငှက်ပြီးထားလိုက်တာထမင်းစားချင်ရောက်လို့ဖုံးထားတဲ့ဖက်ရက်ကိုဖွင့်လိုက်တော့ထမင်းတွေအားလုံးပဲမဲနက်နေတာတဲ့ဗျာထမင်းတွေမဲနက်နေတယ်ဟုတ်လားဖိုးဒီတစ်ခါတအံတော်မိတာကကြောက်ခဲအေးဟုတ်တယ်ကွာကြောက်ခဲရဖိုးတန်ခဲတဲ့ထမင်းတွေမဲနက်နေတာကိုတွေ့တော့လန့်သွားတာပဲတဲ့ဒါမဲ့ဘိုက်လဲတော်တော်ကိုစားနေရနဲ့ဖြစ်ချင်ရဖြစ်တော့ဆိုပြီးတော့ထမင်းအနက်တွေကိုထိုင်စားပစ်လိုက်တယ်တဲ့အဲ့ဒီထမင်းတွေလဲစားပြီးတဲ့နောက်ထပ်ပြီးတော့မစားတော့ဘူးအားတွေလဲရှိလိုက်တာမှဘလောက်အလုပ်တွေလုပ်လို့မောလဲမမောဘူးတဲ့ဒါနဲ့တော်ရဲမှာနေ့ရက်၃ရက်လောက်အလုပ်လုပ်နေတာဘိုက်ကနင်းနေမှမစားဘူးပဲရွာပြန်ရောက်တော့လဲတခါမှကိုမစားတော့ဘူးတဲ့ဟေ့ဖိုးတို့တိတော့ပဲဖိုးကတန်ခဲကအသက်90ကျော်နေပြီလေဘာမှကိုမစားတော့တာရင်းနှီးချမ်းလေးတော့မွန်ပဲတိစားလေးနည်းနည်းပပစားတာကလွှဲရင်ဘာမှကိုမစားတော့တာဘာမှမစားပြီးမယ်ဘလာကောင်းကောင်းလူငယ်တွေနဲ့လှက်လဲရင်ဖြစ်ဖြစ်ဒုတ်ဆွဲရင်ဖြစ်ဖြစ်ဖိုးတန်ခဲပဲအမြင်နိုင်တာအားကလည်းအဲ့လောက်ကိုရှိတာလူကလည်းဝဝပြပြဆိုးပြပြပဲဖိုးတန်ခဲကလူချမ်းသာဆိုတော့တရွာနဲ့တရွာသွားလာတဲ့အခါမှဆိုရင်သူ့ကိုယ်ပိုင်မြင်းကြီးစီပြီးသွားတာတဲ့ရုပ်ရည်ကလည်းအင်မတန်မှခံညားတာပဲတဲ့ကွာတော်တော်ကိုထူးဆန်းတာပဲဖိုးရဲ့ဒါမဲ့တခုတော့ပြောရအောင်မဲကွာကြောက်ခဲရဖိုးတန်ခဲတော်ရဲမှာအရွက်ဖြက်ပြီးထမင်းအုပ်ဖုံးလုပ်ခဲ့တဲ့အပင်ကိုနောက်တစ်ခေါက်သွားရှာတော့မတွေ့တော့ဘူးတဲ့သူထမင်းချက်တဲ့နေရာကိုတွေ့ရသားနဲ့အဲ့ဒီပင်ကိုလုံးဝမတွေ့တော့တာတဲ့တောဆောင်နဲ့ဒီကဝက်ပြစ်လိုက်ပါဖြစ်မှာပေါ့ဖိုးရဲ့မျက်လုံးကိုပုတ်ခတ်ပုတ်ခတ်လုပ်ပြီးပါဇက်ကြီးဟာနားထောင်တက်တဲ့ဝက်ပုတ်စရဲကောင်ကဝင်ပြောတာဒီကောင်ကကြောက်ခဲရွတ်တဲ့နည်းနည်းလေးငယ်တယ် ဟာဝက်ဘုတ်ကတဲဟုတ်ပါလားကွာအတွေးတော်ကောင်းတာပဲဖိုးဘူးကသဘောကျပြီးပြောလိုက်တယ်စကားဆပြတ်သွားတဲ့အချိန်မှာဖိုးဘူးသမီးအေးမသိန်းကြီးကကစုံပြုတ်တွေစလုံးကြီးနဲ့လာပြီးချပေးတယ်ကျုပ်တို့လည်းတယောက်တစ်ခုကောက်ယူလိုက်ကြတာပေါ့လူကြီးတွေအတွက်ကတော့ပကံနဲ့ခွာပြီးသားတက်တက်ချပေးတာပေါ့အိမ်ညာက9နိုင်ကျော်မှကျုပ်အိမ်ပြန်ရောက်တယ်ပြို့မနက်လင်းတော့ထမင်းချန်စားပြီးငကားစိပေါ့လေးကလေးထိုင်ဖွာနေတော့ရှိသေးတယ်
တာတီးတာတေးလူခေါ်တန်ကြတာနဲ့ကျုပ်ထွက်ကြည့်လိုက်တော့ဘန်ပွေကောကသိန်းစောပြဟောင်သိန်းစောလာလေကွာမင်းကဧည့်သည်လို့နေရလားတာတီးငါမတတ်တော့ဘူးဘုတွန်းမလို့အိမ်ကိုကိစားရှိလာတာကွာဘန်ပွေကောကဘူညူကမင်းကိုဝင်ပြောခိုင်းလိုက်လို့အေးဘာလဲတော့မင်းဆရာကြီးဖိုးလူပေးရောက်နေတယ်တဲ့အဲ့ဒါလာခဲ့ပါတဲ့ဩအေးအေးငါအခုပဲသွားလိုက်မယ်လူမင်းကဘယ်တော့ပြန်မှာတော့ငါနည်းနည်းကြောက်ဦးမယ်ကွာအေးအေးဒါဆွေတော့ငါမင်းကိုမဆောင်တော့ဘူးနော်ငါဟာငါပဲသွားလိုက်တော့မယ်အေးဒါဆွေငါသွားပြီတတေတင်းစော်တုတ်တုတ်တုတ်တုတ်နဲ့ထွက်သွားတော့ကျုပ်ကအမီနဲ့အဘကိုပြောပြီးတော့ဗန်မွေကုန်းကိုထွက်လာခင်လိုက်တယ်ဘုန်းညူရဲ့အိမ်ကိုရောက်တော့ဘုရားခန့်မှာထိုင်နေတဲ့ဆရာကြီးဘိုးလူပီကိုတွေ့လာရတယ်လာဟေးမောင်တတေဆရာကြီးဘယ်တော့ကရောက်တော့ညကပဲရောက်တာကွာမောင်တတေရဲ့အချိန်မရှိတော့တာနဲ့ညကမင်းကိုမမာတာခုမနက်မှလူကြုံနဲ့မှားလိုက်ရတာဟုတ်ကဲ့ဆရာကြီးအမေ့ရှိပါဒီလိုတာတေးရဲ့ခီးတစ်ခုထွက်ရလိမ့်မယ်ကိစ္စကတော့တင်မင်းကိုရှာဖို့ပဲဗျာတင်မင်းကိုရှာဖို့ဟုတ်လားဆရာကြီးအေးဟုတ်တယ်အင်မတန်မှရုံမှပတ်ဆက်တဲ့အောင်လန်းဆရာကြီးတယောက်ပဲကွာပညာကလည်းတတော်ကိုမြင်နေမောင်တာတေးရဲ့အောင်လန်းမော်ကိုအရေးကြိုတောင်းနိုင်လာအောင်ကိုတက်ကြွတဲ့လူတယောက်လူတွေတယောက်ပြီးတယောက်မုံရင်သူ့ကိုတွေ့အောင်ရှာပြီးငွေပုံပေးလိုက်တာနဲ့သူတက်တဲ့ပညာနဲ့လူသက်ပေးတယ်ကွာအားဒါဆိုရင်လူသက်သမားပေါ်ဆရာကြီးရဲ့အေးဟုတ်တယ်မောင်တာတေးလူသက်ကောင်းတကောင်းပဲသူ့ကိုသူတေမင်းလို့နာမည်ခံယူထားတယ်ပတ်စံရှိရဲ့လူတွေကအရာဆွေးမှုမများအောင်လူသက်ချင်းတေမင်းကိုရှာတွေ့အောင်ရှာဆိုပြီးတော့စကားဖြစ်လာပြီးကွဒါဆိုရင်ဆရာကြီးလည်းတေမင်းကိုတွေ့အောင်ရှာရမှာပေါ့ဟုတ်တာပေါ့မောင်တာတေးကျောက်ကတေမင်းကိုတွေ့အောင်ရှာတာကအချက်မင်းရအဖြစ်ပေးဖို့ကွကောင်းတော့ဗောဆရာကြီးရဲ့လူတွေကိုတတ်တဲ့တင်မင်းတည်သွားရင်လူတွေမတည်တော့ဘောဗျာကဲမောင်တတေးအင်္ဂါမိဘတွေကိုခွင်တောင်းပြင်ဆင်ရှိရပြင်ကွယ်ဒီညကျုပ်နဲ့ဒီမလာအိပ်ပြီးတော့မနဲ့စောကြီးကြရင်ကျုပ်တို့ဆရာတပည့်အခီးထွက်ကြရမယ်ကွယ်ဟုတ်ကဲ့ပါဆရာကြီးကျုပ်ဆရာကြီးကိုကတော့ပြီးထနာကုန်းကိုပြန်ခဲ့တယ်နောက်တနေ့မနဲ့ဝီလီဝီလင်းမှာဘူးညူတို့အင်္ဂါမျိုးကိုလဲနေလိုက်ပို့တယ်ဗျမြို့ရောက်တော့ကားတန်လေးတန်နဲ့ကျုပ်တို့ဆရာတပည့်အခီးဆက်ခဲ့ကြတယ်လမ်းမဖိုးလူပေကကျုပ်ကိုအောင်လမ်းမော်ဝိစာသိမင်းစရလူအကြောင်းပြောပြတယ်ဒီကောင်နာမည်ကတင်ဖေးတယ်မောင်တာတေးရဲ့ဒီကောင်ကဘေးကနေဘလို့အဲ့ဒီဘက်ပါသွားတယ်တော့မသိပါဘူးဆရာပေါင်းစုံစီမပညာယူတယ်မော်ပေါင်းစုံတက်တယ်ကိုချင်းအောင်တယ်ကိုတင်ချိုင်းအောင်တယ်နောက်ဆုံးတော့ငွေတွေနဲ့နေအောင်တောင်းပြီးလူတက်တဲ့အလုပ်ကိုလုပ်တော့တာပဲကွတချီကြီးတွေရဲ့မယက်ငယ်ကမယက်ကြီးကိုတက်ပြီးပစ္စည်းဥစ္စာတွေအပိုင်ကျန်နေဒါကိုဒီကောင်ကတက်ပြီးတယ်လေငွေတွေယူတယ်အခုဆိုရင်တေမင်းစရဲအကောင်ကမိမနဲ့ရယူထားပြီးလောကစီစဉ်ကိုရင်မူးနေတာကွာမောင်တာတေးရဲ့ဒါနဲ့ဆရာကြီးရဲ့ကျုပ်တို့သွားရှာမယ့်တေမင်းကအဘေရွာမှာနေတာတုံးဗျလေးပင်စရဲရွာမှာနေတာကွအဲ့ဒီရွာရွာထိပ်မှာသူကြကြန်ကညင်ပင်ကြီးလေးပင်တမ်းပြီးပေါက်နေတာကညင်ပင်ကြီးတွေကတက်တန်း60 90လောက်ရှိပြီဆိုတော့လူလေးဖက်စာလောက်တောင်ရှိရပဲမောင်တတေးရဲ့အဲ့ဒီရောက်တော့တွေ့မှာပေါ့ကွယ်အဲ့ဒီပင်ကြီးတပင်စီမှာအင်မတန်မှတက်တန်းရည်နေတဲ့တရေတကောင်စီနေတယ်တေမင်းဆိုရဲအောင်လန်းကောင်ကအဲ့ဒီတရေလေးကောင်စလို့ကိုကြိုက်တယ်လို့ခိုင်းစိနိုင်နေကွယ်လူတက်တဲ့အခါမှာနီလဲမျိုးစုံနဲ့ကိုတက်နိုင်တဲ့အကောင်ကွယ်မန္တာတေးရဲ့တရေတွေတက်ခိုင်းတဲ့အခါတက်ခိုင်းနေမော်ပညာနဲ့အယုတ်တွေစီရင်ပြီးတော့သူကိုယ်တိုင်တက်တဲ့ကတက်တဲ့သူလူတက်နေတာကိုတရားဥပဒေနဲ့ဘလို့မှစီရင်လို့မရနိုင်ဘူးလေဒီတော့ကျုပ်တို့အထက်လမ်းကပဲစီရင်ရတော့မှာပေါ့ကွယ်သူနေတဲ့ရွာကစစောကပြောတဲ့ကညင်ပင်ကြီးလေးပင်ကိုအစွဲပြုပြီးလေးပင်ရွာလို့ခေါ်တာကွဆရာကြီးနဲ့ကျုပ်နဲ့ကလေးပင်ကိုတိုက်ရိုက်သွားတာမဟုတ်ဘူးဗျလေးပင်သားကထမ်းမင်ကုန်းစရိတ်ရွာကိုသွားတာအဲ့ဒီမှာကဆရာကြီးတို့လူတယောက်ရှိတယ်နာမည်ကအကိုထွေးမောင်လို့ခေါ်တယ်တဲ့ဘုလူပီနဲ့ကျုံနဲ့ထမ်းမင်ကုန်းကိုရောက်တော့ကျုပ်တို့ငားလာတယ်လေတမကကိုထွေးမောင်ရဲ့အိမ်ဝိုင်းအရာကိုပို့ပေးတယ်ကျုပ်တို့လာမယ့်စရာကိုလူကျုံနဲ့တည်င်းပို့ထားတော့ကိုထွေးမောင်တို့ကလည်းထမင်းဟင်းတွေချက်ပြီးစောင့်နေတာဗျလိုက်ပို့တယ်လေတမကိုသူတားနဲ့ငွေထက်ပို့ပေးပြီးဘုလူပီကပြန်လွှတ်လိုက်တယ်ကိုထွေးမောင်ဆွဲလူကအသက်40ကျော်လောက်ရှိပြီးအသားညွညွအရက်မြင့်မြင့်နဲ့မျက်နှာကိုကြည့်ရတာရိုးသားဖြောင့်မဲ့ကြောင်ကသိသာနေတယ်ဗျဘုလူပီကိုလည်းလှုပ်ကြည့်နေတာပါဗျ ရောက်တာနဲ့ထမင်းပွဲကြီးပြင်ပြီးတော့ခြေတော်တာမျိုးဖိုးလူပေကိုလည်းမိသားစုတစုလုံးကကြောကြတယ်ထမင်းစားပြီးတော့ဖိုးလူပေကသူတစ်ပည့်ကိုချွေးမောင်ကိုမေးတယ်တစ်ပည့်တင်မင်းသတင်းထောက်လန်းထားသေးသလားကွဖိုးလူပေကမေးတော့လေးလေးချွေးမောင်ကဖြေတယ်ထောက်လန်းထားပါရဲ့ဆရာကြီးအေးပြောစမ်းပါဦးတစ်ပည့်ရဲ့အခုရဲ့တင်မင်းမလေးပင်မှာပဲရှိနေရဲ့ဆရာကြီးသူ့ຢာတွေကိုကြီးကျက်ပြီးတော့လောက်ကင်နေရဲ့ဆရာကြီးအော်တင်မင်းကအရာတွေပါတွေလည်းရှိတာပဲကိုတစ်ပည့်ရဲ့ဟုတ်ကဲ့ရှိပါရဲ့ဆရာကြီးပြောင်းအောင်သမားယာရီကိုတင်မင်းကအကုန်ဝယ်ပါတယ်ပြီးတော့အနီးနားကရွာရလူတွေကိုလူငွေငါးပြီးတော့ဖိဖိစီလောက်ခိုင်းတယ်ငွေတွေကလည်းပေါ်တော့လူငါးတွေကိုပေါ်တည်တည်ပေးနိုင်ကျွေးနိုင်ပါတယ်ဆရာကြီးဒါကြောင့်အနီးနားမှာလေးပင်တင်ရဖေးဆိုရင်လောက်ချင်တဲ့သူတွေမှအများကြီးပါပဲဆရာကြီးရေလေးလေးထွေးမောင်ကတစ်ဆက်ထဲမိလိုက်တယ်အင်းဒီလောက်ယာရီဝိုင်းနေချောင်းနေပိုင်ရဲသားနဲ့ဘာလို့များကြေးစားလူသက်သမားလို့ရတာရောဆရာကြီးရဲ့လေးလေးထွေးမောင်ကမေးတော့သူ့ဝါသနာပေါ်တပည့်ရဲ့ဒီလိုလှုပ်ချင်လို့ဒီပညာကိုထိတ်တန်းရအောင်သင်ထားတာဖြစ်မှာပေါ့ဆရာကြီးသူတို့ပညာမှာလူကိုကောင်းကျိုးပြုတာကောရှိရဲ့လားကျုပ်ကဝင်မိမိလိုက်တော့ကျုပ်တို့တခုမှမမြင်မိပါအောင်မောင်တာတေးရဲ့အောင်လဲမော်တခုလုံးကရုံညက်နဲ့ပညာရည်ကြီးပါပဲကွာဒါနဲ့တပည့်ကိုထွေးမောင်ရဲ့အဲ့ဒီတင်မင်းဆွဲကောင်းကဘလို့ပုံစံတော့ကွဲ့လူကအသားလက်လက်နာရယ်ပေါ်ပေါ်အရက်ကမနှိမ့်မမြင့်ပဲဆရာရဲ့ခြေဖွားမှာတော့အင်းကွက်တွေရောဖျားပုံတွေရောထိုးထားတယ်ဗျသူများကြီးကလေးပင်မှာမြေငယ်ကလေးပင်ကနှစ်တိုင်လောက်ဝေးတဲ့တီးပင်ကုန်းမှာမြေကြီးနာမည်ကအမရွှေမုံနဲ့မြားငယ်ကခင်စိန်ကြီးရဲ့ဗျဒါသမီးတို့တရားမှမဝေးဘူးဆရာကြီးရဲ့တင်မင်းရဲ့မိဘတွေကတော်တော်ချမ်းသာကြလားတပည့်ဟာတော်တော်ချမ်းသာတာဆရာကြီးရဲ့ဘူတော်ကြီးကဥတောင်ပိုးတဲ့ဘွားတော်ကြီးကတော့ရှင်မြောင်စလုံးနမွေခံကိုရတာအမွေရတဲ့ຢာတွေမှမနေဘူးဗျသာသမီရှိလာရင်တော့ဒီကောင်နေဝင်ပြီးတော့မရှိတာဒီလူကငယ်ကလေးကမွေနိုင်တာတဲ့ဆရာကြီးရဲ့ຢာတွေမှမွေတွေ့လို့ကတော့အတင်းလိုက်ဖမ်းပြီးကင်တာတယ်ဗျအေးဝန်တွင်းပါချင်ပါရဲ့ကွယ်နောက်တော့ဒီပညာတွေလိုက်စားကြတော့မှာပေါ့ဟုတ်တယ်ဆရာကြီးရဲ့အိမ်လုတ်ကိုတိတ်လုတ်တာမဟုတ်ဘူးဗျသူမိဘတွေကသာຢာတွေကိုလုတ်ကြတာသူတို့ကတော့ဟိုသွားတီသွားအမြဲလုတ်ပဲနေတာမိဘတွေမရှိတော့မှအိမ်အောင်ပြုတ်ပြီးရွာမှာပြန်ထိုင်ပြီးຢာတွေလုတ်တော့တာပြုတ်ဒါမဲ့တခါတလေပြောက်သွားရင်နှစ်လသုံးလလောက်ကြာတယ်လို့လေးပင်ကလူတွေကပြောကြတယ်လေးပင်ကလူတွေလည်းသူ့ကိုအောင်းလန်းကြီးမှန်းတီတော့ကြောက်ကြောက်နဲ့အစဉ်ပြန်ဆက်ဆက်နေရတော့ပေါ့ဆရာကြီးရဲ့တမီးလေးတွေအရေရောက်လာရင်လည်းကြာကြာမထားရဘူးမြင်မြင်အိမ်အောင်ကြပြစ်ရတယ်သူ့နဲ့စကားများရန်ဖြစ်လို့ကတော့အဲ့လူသိမ့်မကြဘူးဆရာကြီးရဲ့ဝီကခင်ရရင်ခင်ရမခင်ရရင်တွေးအံ့မိသေးတာပဲဒီတော့လေတရားလုံးကသူ့ကိုကြောက်နေတာပေါ့ဗျာဒီထမ်းမင်ကုန်းကိုလည်းတစ်ခါတစ်ခါရောက်ဖူးတယ်တစ်ခါတော့ကကျုပ်နဲ့သူနဲ့လမ်းမှာပပင်းတိုးတော့ကျုပ်မျက်နှာကိုခက်စိတ်ဆိုင်ကြည့်ပြီးဟာအထက်လန်းကိုတော့ပါလားဒါမဲ့မင်းကောင်တိတ်သေးလို့နေတော့ငါမစားတော့ဘူးကမင်းဆရာကြီးနောက်လောင်းနေမှာတွေ့ချင်တာမှားလို့ရရင်မှားပေးစမ်းပါကွာပညာချင်းနှီးနှောရတာပေါ့ထွေးမောင်ရလို့ပြောသွားတယ်ကျုပ်လည်းသူ့ကိုမရှင်ရဲတော့ကုန်းနေလိုက်ရတာပေါ့ဆရာကြီးရအခုလို့ဆရာကြီးကိုယ်တိုင်ဆင်းလာပြီးဒီလူကိုဆုံးမတော့မယ်ဆိုတော့ကျုပ်ဖြိုဝမ်းသာလိုက်တာဆရာကြီးရဲ့တင်မင်းလို့နာမည်ခံထားတဲ့တင်ပေဆွဲကောင်ကလူတွေကိုတပ်ပစ်နေတာမနေတော့ဘူးထွေမောင်ရဲ့ဒီကောင်ကိုစုံမဖို့အထက်ပုဂ္ဂိုလ်ကြီးတွေကအမိန်ချလိုက်ပြီးဒါကြောင့်ကျုပ်တင်မင်းကိုရှာဖွေပြီးတော့လိုက်လာရတာပေါ့ကွယ်မနှက်ဖန်တော့ကျုပ်တင်မင်းနေတဲ့ရွာကိုသွားရမယ်ထွေမောင်အရင်ဆုံးဒီကောင်မွေးပြီးတော့ခိုင်းစားနေတဲ့ကငင်ပင်လေးပင်ကတရေလေးကောင်ကိုအရင်ဆုံးဖမ်းချုပ်ထားရမယ်ကွယ်ဒါမှအကြောင်းရှိလာရင်ဒီကောင်တွေဝင်ပြီးတော့မကူညီနိုင်မှာဖိုးလူပေကပြောတော့ကျုပ်ဖိုးလူပေအတွက်နည်းနည်းစိုးရင်သွားတယ်ဆရာကြီးတင်မင်းဆွေအောင်လမ်းမော်ဝေးစာကြီးကလူတက်နေကြလူဆိုတော့ဆရာကြီးသတိတော်တော်ရှိမှရမယ်ထင်တယ်။ကျုပ်ကဖူးလူပေကိုစိုးရင်လို့ပြောလိုက်တာပြို့။ဘာမှမစိုးရင်မှနဲ့မောင်တာတေးရဲ့အထက်ပုဂ္ဂိုလ်တွေကိုယ်တိုင်ကျုပ်ကိုအစွမ်းနေမြင်ပေးလိုက်တာပါ။ဒါပေမဲ့ကျုပ်ကတင်မင်းကိုအတိမသက်ပါဘူး။နောက်ထပ်လူမသက်ဖို့ပဲဂတိတောင်းမှဂတိမပေးရင်တော့နောက်တစ်ဆင့်တက်ရမှာပေါ့လေ။အဲဒီခါကျရင်တော့ပညာရေးစွန့်ခါရမှာပေါ့။ပညာမစွန့်ရင်တော့လေကျုပ်လို့ဆရာရှိရလို့ရတော့မှာပေါ့ကွယ်။အဲ့ညမှာဆရာကြီးကလေးလေးထွေးမောင်ကိုအင်းတွေထိုက်တိုက်ပြီးတော့ပညာမြင်ပေးတယ်။သူ့ကိုလည်းအင်းတစ်ချက်တိုက်တယ်။ပြီးတော့လေးလေးထွေးမောင်ရောကျုပ်ရောပဒီစိတ်ကြရတယ်။နောက်နေ့မနက်အစောကြီးထပြီးကျုပ်တို့သုံးယောက်အေးမင်းနေတဲ့ရွာကိုသွားကြတယ်။ရွာထိပ်ကကငင်ပင်ကြီးလေးပင်ရှိတဲ့နေရာကိုတန်းသွားပြီးဖိုးလူပေကအမိန့်ပြန်လိုက်တယ်။ကျုပ်ကမျက်ကွင်းစီကွင်းထားပြီးတော့အားလုံးကိုမြင်နေရတာပေါ့ဗျာ။ကျုပ်တို့ကငင်ပင်လေးပင်ကိုရောက်တဲ့ချိန်ကမိုးမလင်းသေးဘူးဗျ။မောင်နှုံးမဲရှိသေးတာဖိုးလူပေအမိန့်ပြန်မပြန်ခင်ကကငင်ပင်ကြီးတပင်စီရဲ့အောင်မရေဖလားတွေနဲ့ရေတစ်ခွက်စီချထားရတယ်ဗျ။ပြီးတော့မှဖိုးလူပေကကငင်ပင်တပင်စီမှာနေတဲ့သက်တမ်းရေတရေကြီးတွေကိုအမိန့်ပြန်ပြီးခေါ်တာ။ပထမပုဂ္ဂိုလ်ကြီးတွေရဲ့အမိန့်ကိုငါဆရာဖိုးလူပေကထပ်ဆင်အမိန့်တော်ပြန်လိုက်သည်။ကငင်ပင်လေးပင်မှာနေထိုင်သောသက်တမ်းရေသက်တမ်းရှိတပတ်ကြီးလေးကအခုချက်ချင်းကငင်ပင်ချေရဲမှာဘွားကနေပေါ်လာပြီးအမိန့်နာခံစေ။ ဖိုးလူပေမိတ်ဆုံးနာနဲ့လူသုံးဖက်ဆာလောက်ရှိတဲ့ကငင်ပင်ကြီးတွေထဲကထွက်လာသလိုပေါ်လာတာပြို့နဲတဲ့အကောင်ကြီးတွေမှမဟုတ်တာဗျာအမတ်တမဲကြီးရင်ကငင်ပင်ကြီးလိုတော့မှထင်မိစရာကြီးတွေဒီကိုလုံးအမွေမမဲကြီးတွေကဖုံးနေတာဗျခြေတော်ကြီးတွေကထန်းပင်လုံးလောက်ကြီးတွေရှိတယ်ပြို့ခေါင်းကြီးတွေကရောင်ဝယ်ပုတ်လောက်ကြီးတွေတွဲလောင်းကျနေတဲ့ရှာနေနေကြီးတွေကဖြာချက်လောက်ကြီးတွေရှိတာဗျမျိုးလုံးကြီးတွေကချင်းလုံးလောက်နေနေကြီးတွေပြို့မြေကြီးတွေကခွန်းဆောင်ကြီးတစ်ထည်ဖြန့်ထားတာလောက်ကိုရှိတာကငင်ပင်ကြီးတွေအောက်မှာမမကြီးရက်နေကြတာငါဆရာကိုတွေ့လျက်နေတာခုထိအယုတ်သိမပေးချသေးဘူးလားကဘိုးလူပေးရဲ့စကားဆုံးနာနဲ့တပတ်ကြီးလေးကောင်ကမြေကြီးဘော်ကိုထူထုပ်ပြီးတော့ထိုင်ချလိုက်တော့တယ်တင်းတို့လေးကောင်တေးတေးချာချာနားထောင်ကြပထမပုဂ္ဂိုလ်ကြီးတွေရဲ့အမိတ်ငါဆရာရဲ့ချက်စစ်အမိတ်လေးပင်ရွာမှာရှိနေတဲ့အောက်လဲမော်ဝေးစားခိုင်းစီသမားကိုအခုချိန်ကစပြီးဘာတစ်ခုမှမလုပ်ပေးရမလို့ပေးပါဘူးလို့ကတိပြကြမလားတပတ်ကြီးလေးကောင်ကခေါင်းငင်းပြကြတယ်မောင်တာတေသူတို့ခေါင်းငင်းပြတာမင်းမြင်ရတယ်မို့လားညကင်းစရောကွင်းခဲ့ရလားကွင်းခဲ့ပါတယ်ဆရာကြီးမြင်ရပါတယ်ခေါင်းငင်းပြနေကြပါတယ်ကောင်းပြီသင်တို့နားမှာချထားတဲ့ရေခွက်တွေကိုယူပြီးတောက်ကြပြီးတော့အဲ့ဒါသစ္စာရေပဲသင်တို့ကတိပြက်ွက်ခဲ့ရင်တော့သူတို့ခံကြရပြီမယ်ကတိတည်ရင်တော့ပထမပုဂ္ဂိုလ်ကြီးရဲ့မေတ္တာကိုခံယူပြီးဘဝတစ်ဆင့်မြင်ကြလိမ့်မယ်ကဲတောက်ပြီးတော့ဟာတောက်တယ်ပြို့တောက်တယ်တပတ်ကြီးလေးကောင်ကအထူးတုတ်လျက်ကြီးတွေနဲ့ရေခွက်တွေကိုမြူပြီးတော့မော့တောက်ကြတယ်ဖိုးလူပေရဲ့အမိန်ပြင်းထန်ချက်ကတော့ကျုံမြင့်မြင်ပါပဲဗျာကဲတစ္ဆာရေးတောက်ပြီးရင်တော့တင်တို့နေရာဌာနကိုပြန်နိုင်ကြပါပြီဟော့ပျောက်သွားပြီပြို့တပတ်ကြီးတွေမတ်တက်ထရက်လိုက်ပြီးတာနဲ့ပျောက်သွားတာကျုပ်စိတ်ထင်တော့ကငင်ပင်ကြီးတွေထဲကိုဝင်သွားတယ်ထင်တာပါပဲဗျာကဲပြန်ကြဆိုဟေ့အရင်လုံးဝမကိစ္စတော့လုပ်ပြီးသွားပြီကျုပ်တို့ထမ်းမင်ကုံကရောက်တဲ့အထိမိုးမလင်းသေးဘူးဗျမနက်မိုးလင်းတော့လေးလေးထွေးမောင်ရဲ့အကြီးဇနီးအကြီးလေးလုံးကြီးကကောင်းကျင်းပန်းကိုနှမ်းထောင်းလေးနဲ့ကျွေးတယ်အငွေတထောင်းထောင်းနဲ့ကောင်းကျင်းပန်းကအစားလိုကောင်းလိုက်တာဗျလေးလေးထွေးမောင်နဲ့အကြီးလေးမလုံးကြီးမှာသားနှစ်ယောက်ရှိတယ်ဗျအငယ်ကကျုပ်နဲ့ရွယ်တူလားရှိမယ်အကြီးကကျုပ်ထက်ကြီးတယ်ဗျကျုပ်တို့ကောင်းကျင်းပန်းစားနေတော့မှဝိုင်းဝါးကခေါ်တန်ကြားလိုက်ရတယ်ကိုထွေးမောင်ကိုထွေးမောင်ဒီမှာစားပေးခိုင်းလို့ဗျဘသူကပေးထိုင်တာတော့ကွာတောင်းညရလေးပင်ရွာကလူတယောက်ကလာပေးသွားတာဗျအရေးကြီးတယ်မြင်မြင်ပေးပေးပါဆိုလို့ကြုတ်ချက်ချင်းလာခဲ့တာလေးလေးထွေးမောင်ကချက်ချင်းသွားပြီးတော့စာကိုယူလိုက်တယ်အိမ်မော်ရောက်တာနဲ့စာကိုချက်ချင်းဖက်လိုက်တော့ထွေးမောင်မင်းဆရာကြီးရောက်နေရမို့လားကညင်လေးပင်ကငါးတပည့်တွေကိုအမိန်ပြန်ပြီးချုပ်ထားလိုက်ပြီးဆိုတာငါသိတယ်မင်းဆရာကြီးကိုပြောလိုက်တင်မင်းကိုစိန်ခေါ်တဲ့သူတွေအရှင်တယောက်မှမရှိဘူးလို့အခုချိန်ကစာပြီးငါးဘက်ကတိုက်ပြီးတင်မင်းလေးလေးထွေးမောင်ကစာကိုဖတ်ပြလိုက်တော့ဆရာကြီးဖိုးလူပေကကောင်းငိမ့်နေ။ကောင်းတာပေါ့ကွယ်မြ мян စတော့မြ мян ပြီးသွားတာပေါ့တပည့်ရဲ့ကဲမော်တာတေးတို့ထွေးမောင်တို့သတိထားနေကြပြီတော့ဆရာကြီးဆရာကြီးကျွတ်ရွာပေါ်မှာလက်လာနှကောင်ဝဲနေတယ်တော့အကြီးလေးလုံးကြီးကလာပြောတာဖိုးလူပေကခဏလေးငြိမ်ပြီးတော့စဉ်းစားလိုက်တယ်ပြီးတော့မှတန်းပြောတာပြို့အိုတင်မင်းရဲ့မယားနဲ့အောင်စလုံးကစုံမရဖြစ်နေပါရောလားရှင်မုံတို့စိန်ကြီးတို့ကဆုံးမတွေဖြစ်နေကြတာကိုလေးပင်ကလူတွေကတော့ပြောသားရွှေမုံရှိမှမထင်မဲ့မြင်မလို့နဲ့လုံရင်လူလိမ့်ပြီးអော်သွားရမယ်တဲ့ကျုပ်ကရွှေမုံဆုံးမဖြစ်သွားတယ်ဆိုတာမယုံတာကိုထွေးမောင်ရဲ့ဆရာကြီးဘယ်လိုလုပ်ကြမလို့လေးလေးထွေးမောင်ကပြောတာဖိုးလူပေကလက်ဝါးလေးကပြီးပြောတယ်ဘာမှမပူနဲ့ထွေးမောင်ကျုပ်တို့ထွက်မဲ့လမ်းတစ်လျှောက်မှာဆုံးတွေရဲ့ဆက်ဖြတ်နေတာခွဲ့ဆုံးမတွေရဲ့ဆက်လောက်ကတော့ကျုပ်တန်းလို့ဆရာမလို့ပါဘူးကွာမင်းလောက်တန်းနဲ့တင်ပြီးပါတယ်မင်းကဒီလိုပွဲမျိုးတခါမှမတိုးဘူးလို့ပါဆက်ဖြတ်ကားထားရတယ်မို့လားအဲ့ဒါနဲ့ရွပီလက်နဲ့ရန်လာရင်ဆုံးမရရဲ့ဆက်တွေပြတ်ထောက်သွားလိမ့်မယ်ထွေးမောင်ရဲ့အသာနေပါကွယ်တင်မင်းဒေါသပုံထနေပါပြီကျုပ်တို့အလားကိုယ်တော်သူစောင့်မှမဟုတ်ပါဘူးဒီညပဲတင်မင်းကျုပ်စီကိုလာပါလိမ့်မယ်ဒါဆိုရင်ဆရာကြီးဒီရွာကပဲစောင့်ပါပေါ့ကျုပ်ကဆရာကြီးကိုမေးလိုက်တော့ဆရာကြီးကကောင်းခါပြပြီးကျုပ်ဒီမှာနေရင်ဒီရွာနွာသွားမှာကွယ်မောင်တာတည်းရဲ့လေးမရွာထိတ်ကကျုပ်သွားဆောင်ပါပါညာမိုးချုပ်တာနဲ့ကျုပ်တို့သွားကြမယ်ညာစာကိုကျုပ်တို့ဆော့ဆော့စားထားကြတယ်ဗျမိုးချုပ်တာနဲ့ဆေးလွယ်အိတ်တွေတရားတလုံးလွယ်ပြီးတော့ဘိုးလူပေရဲ့လေးလေးထွေးမောင်ရဲ့ကျုပ်ရဲ့တမ်းမင်ကုန်းကထွက်ခဲ့တယ်လေးမရွာထိတ်ကငင်ပင်ကြီးလေးပင်ရှိတဲ့နေရာကနေကျုပ်တို့ဆောင်နေတာပေါ့လေးမရွာထိတ်ကတစ်ချက်တစ်ချက်ခွေးအောင်တန်းတွေကြားနေရတယ်တခြားတော့ဘာမှမထူးခြားသေးဘူးဗျညာ၈နှစ်ကျော်လောက်ရှိတော့လေးပင်ရွာရဲ့အနောက်ဘက်တင်းဆိုင်ကုန်းတွေကနေမီးလုံးကြီးနှလုံးပြန်တက်လာတယ်ပြို့ကျုပ်တို့ရှိတဲ့ကငင်လေးပင်ကိုတန်းပြီးတော့ပြန်လာတာဒါပေမဲ့ကျုပ်တို့နာမရောက်ခင်ဘေးကိုကွေပြီးပြန်သွားတယ်လေးပင်ကုန်းလို့ခေါ်တဲ့ကငင်ပင်ကြီးတွေရှိတဲ့ကုန်းကိုပတ်ပြီးဝဲနေတာပြို့တဝူဝီအတန်နေနဲ့ပေါ့ အဲ့ဒါတေမင်းရဲ့နေရာနေရာပဲကွကျတို့ရောက်နေမယ်တီလို့လာပြီးခြောက်လန်းတာခဏနေသူတို့လင်တေမင်းရောက်လာနေမယ်စုံမီငုံကြီးနှလုံးကလေးပင်ကုန်းကိုပတ်ပြီးတော့ဝဲနေတော့မယ်ဒီတော့မှပဲလေးပင်ရွာရဲ့မြောက်ဘက်ကထွက်လာတဲ့မမဲအရေးကြီးတစ်ခုကိုကျုပ်တွေးလိုက်ရတယ်ဆရာကြီးရွာမြောက်ဘက်ကလာနေတာတေမင်းနဲ့တူတယ်တေဟုတ်တာပေါ်မောင်တာတေရဲ့ကဲထွေးမောင်ဟော်ရီအင်ချက်ကိုယူထားမောင်တာတေကဟော်ရီအင်ချက်ကိုယူထားအဲ့ဒါမော်ဝင်အင်ကြီးလို့ခေါ်တယ်ကွမင်းတို့နှစ်ယောက်ဘယ်နဲ့ညာကညက်ပြီးတော့ပြစ်ချပြီးတော့ကျုပ်ကအချက်ပြီးမှပြင်တော့ပြစ်ပြီးတာနဲ့နောက်ကိုမြင်မြန်ဆုပ်ဝါးတပြန်လောက်ဆုပ်လိုက်ကြလာဖိုးလူပေကလေးလေးထွေးမောင်းတဲ့ကျုပ်ကိုမော်ဝင်ကြီးအင်းတစ်ချက်စီအပ်လိုက်ပြီးတော့သိမကြဘူးဗျတင်မင်းလို့ခေါ်တဲ့လူတသမအောက်လဲမော်ဝေးစားကလေးပင်ကုံနာကိုရောက်လာတယ်ဖိုးလူပေကပထမပုဂ္ဂိုလ်ကြီးတွေကိုတိုင်တဲ့အကြောင်းကြားလိုက်တယ်ပြီးတာနဲ့တင်မင်းရှိရစီကိုတလန်းချင်းထွက်သွားတယ်ဗျကောင်းကင်မှာဝဲနေတဲ့စုံမီလုံးကြီးနှလုံးကလည်းမြေပေါ်ကိုထိုးဆင်းလာတဲ့ပြို့တင်မင်းရဲ့တစ်ဖက်တစ်ချက်စီမှာမိမနဲ့ယောက်ပုံစံဘွားကနေပေါ်လာတယ်စုံမီလုံးကြီးကနေပြီးတော့အဆုံမတွေဖြစ်သွားတာပေါ့ဗျာစပင်ဖားလာချထားတဲ့စုံမနှစ်ယောက်ကတင်မင်းရဲ့ရှေ့ကိုထွက်လာတယ်မိုင်းလိုက်တဲ့ကလေးမတွေအဝီစီသွားမယ်ပညာရုပ်တွေကိုဘာလို့များတင်ကြတာတော့ကွဟဲ့မသားကောင်အပူစကားတွေပြောမနေနဲ့ဟောဒီမှာငါတို့ဆက်ခဏရင်ခံကြည့်လိုက်ဟာဆုံးမတွေဆက်လွတ်ပြီးပြို့အယောင်လေးတွေတလက်လက်နဲ့ဖိုးလူပေစီကိုဆုံးမနှစ်ယောက်ရဲ့ဆက်လေးထွက်လာတယ်။အဲဒီမှာဖိုးလူပေကလဝါနှစ်ဖက်ဖြတ်ပြီးပြေးလာတဲ့ဆက်တွေကိုတွန်းထုတ်လိုက်တယ်လို့လှော်လိုက်တယ်။ပြေးလာတဲ့ဆက်တွေကဆုံးမတွေစီကိုတံပြန်ပြီးဝုန်းကတဲ့မြည်တမ်းနဲ့အတူတူမိခိုးလုံးကြီးနှလုံးထားသွားတယ်ပြို့။မိခိုးလုံးနေပြဲသွားတော့မြေကြီးပေါ်မှာခွေခွေလေးလဲနေတဲ့ဆုံးမနှစ်ယောက်ကဆန့်ငင်ဆန့်ငင်ဖြစ်နေကြတာ။မတမရီတေးတာတော့နဲနေတယ်ရန်သူကိုရှော့တက်တာကိုနင်တို့နှစ်ယောက်ဆက်တွေကိုပေါင်းပြီးတိုက်ရတယ်ဟဲ့။တင်မင်းကသူများနှစ်ယောက်ကိုဒေါသတကြီးအော်ဟင်နေတာဗျ။တိုင်းမဲ့ဆုံးမနှစ်ယောက်ကတော့မြေကြီးဘော်ကနေပြီးထကိုမလာနိုင်တော့ဘူး။တင်မင်းကရှေ့ကိုပြေးထွက်လာပြီးဖိုးလူပေကိုမွေတွေနဲ့ပြစ်တယ်။သူလည်းနှစ်ဖက်ကိုလေထဲတစ်ချက်ဝေးလိုက်ရင်မွေတကောင်ပါလာတာဗျ။အဲ့မွေနဲ့ဖိုးလူပေကိုပြစ်တာဖိုးလူပေကလက်နဲ့ပဲရန်လိုက်တော့တင်မင်းပြစ်တဲ့မွေကဖိုးလူပေစီကိုတကောင်မှရောက်မလာပဲလမ်းမတင်ပြုတ်ကျပြီးကျိုးပိုင်းနေဖြစ်သွားတယ်။ခဏနေတော့တေမင်းကအပေါ်ကိုခုံလိုက်တာဆွေရဲကြီးဖြစ်သွားပြီးခေါင်းငင်မှာပြန်နေရောပြို့ကျုပ်မြင်ဖူးသည်မအောင်လန်းထဲမှာတော့ဒီလူအစွမ်းထက်ဆုံးပဲဗျကျုပ်စိတ်ထင်တော့ခေါင်းငင်ကနေတစ်ချိန်ထိုးထိုးဆင်းလာပြီးဖိုးလူပီကိုစီဝင်ချွေဖို့ကြံနာဖြစ်မယ်ခေါင်းငင်မှာလာလီကတချမ်းတာနေတော့ဆွေရဲရဲ့အရေးကအမြေကြီးမှကြာနေတာပေါ့ဗျာဖိုးလူပီကအဲ့ဒီအရေးကိုပြေးပြီးဖနောက်နဲ့ပေါက်ချလိုက်တော့ဒီထဲမှာဝဲနေတဲ့ဆွေရဲကြီးဒလိန်ကခွေပြုတ်ကျလာရောပို့ပြို့ဘုံကနေမြေကြီးဘော်ကိုကြာလာတော့အောက်လဲမော်ဝေးစားတင်မင်းဆွေလူကလူးလိမ့်နေရောထွေးမောင်နဲ့တာတီအင်းနေပြစ်တော့လေးလေးထွေးမောင်ကတစ်ဖက်အချုပ်ကတစ်ဖက်ကျုပ်တို့လက်ထဲမှာစစ်နေအောင်ဆုပ်ထားတဲ့မော်ဝင်ကြီးအင်းတွေနဲ့ပြိုင်တူပြစ်ချလိုက်ရောအင်းတွေနဲ့လည်းပြစ်လိုက်ရောမိခိုးလုံးကြီးတွေထားပြီးဘာမှမမြင်ရတော့ဘူးမိခိုးတွေပြဲသွားတော့တင်မင်းကမြေကြီးဘော်မှာငုတ်တုတ်ကြီးထိုင်နေတာပြို့ဖိုးလူပေကဒီခွင်ရေးကိုလက်လွတ်ပေးခံပါလေလက်ထဲမှာဆင်းသင့်ကင်ထားတဲ့ကဝေပိုက်နဲ့ပြစ်လိုက်တယ်။လာရအောင်မှာဖြတ်ထွက်သွားတဲ့ပိုက်ကွန်ပြူပြူလေးကမော်ဝေးစာကိုအုံမိသွားတယ်ပြို့။တင်မင်းကဒေါသကြီးနဲ့အော်ရဲဗျ။ဖျောင်းမင်းကတော့တက်လိုက်ငါကတရားမှာကြောက်တဲ့ကောင်မဟုတ်ဘူးကွ။ငါတက်ခဲ့တဲ့လူတွေတောင်ရေတောင်မရေနိုင်တော့ဘူး။ငါကတက်လဲတက်ရဲတယ်၊တည်လဲတည်ရဲတယ်ကွ။တင်မင်းနားထောင်မင်းလူတက်တဲ့အလုပ်ကိုစွန့်လွတ်မယ်လို့ကတိပေးပါ။ငါမင်းကိုအသက်ချမ်းသာပေးမယ်။ဟေ့အခုတက်ပြလိုက်မင်းကငါဘာမှဂရီမပေးနိုင်ဘူးငါဟာငါလူတက်ချင်တက်မယ်မင်းနဲ့ဘာဆိုင်လို့ရောဖိုးလူပေကဆွဲထားတဲ့ပိုက်ကွန်ကနေဆက်တွေလွတ်လိုက်တယ်ဖိုးလူပေလွတ်လိုက်တဲ့ဆက်တွေကအယောင်လက်ကနေလက်ကနေဖြစ်ပြီးမဝိစာကိုအုပ်ထားတဲ့ပိုက်ကွန်တစ်ခုလုံးကိုပြန်သွားတယ်ပြို့အမလေးပူလာချီရဲ့ဗျာဟေ့တေမင်းမင်းရဲ့ပညာတွေကိုစွန့်ပစ်ပါမယ်လို့ဂရီပေးရင်မင်းကငါအသက်ချမ်းသာပေးမယ်ဟာဟာလူရီရဲ့အသက်စီဝင်ကိုချွေတဲ့တေမင်းစရဲကောင်းကဘယ်သူစီမှမအရှုံးမပေးဘူးကွဒီပညာရီကိုတန်တရာတရှောင်းလုံးငါယူသွားမှာကွအနာလေလာဖိုးလူပေကောင်းခါလိုက်တယ်ခဏနေတော့သူ့လက်ဝါးတစ်ဖက်ကိုထောင်းလိုက်ပြီးလက်ဝါးလေခအဆက်လေးတစ်ဆက်ထွက်သွားပြီးပိုက်ကအောင်မမီနေတယ်အောင်လဲမော်ဝေးစားတေမင်းစီကိုပြေးထွက်သွားတယ်အောင်လဲမော်ဝေးစားရဲ့အသက်နဲ့ကြီးနဲ့အော်ရဲတန်ကညမောင်ထဲကိုတိတိတသားကြီးပြန်သွားတာပေါ့ဗျာဖိုးလူပေကကွေပိုက်ကွန်ကိုချက်ချင်းဆွဲပြီးသိမ်းလိုက်တယ်။တင်မင်းကမြေကြီးပေါ်မှာလူပြန်ပြီးအော်နေတာပေါ့ဗျာ။ခဏနေတော့တင်မင်းရဲ့ကိုကမိခိုးနေတွေထွက်လာရော။မိတော်ကြီးထားတောက်ပြီးပြုတ်။အာကနဲ့အတန်နဲ့ကြီးနဲ့တင်မင်းကတစ်ချက်ကျုံအော်လိုက်ပြီးတဖြည်းဖြည်းညင်သွားရော။ဟာမိတော်ကြီးတောက်ပြန်ပြီပြုတ်။အပူရှင်းကတော်တော်ပြင်းတာ။မာတာတေရောထွေးမော်ရောနောက်မြင်မြန်ဆုပ်ကြ။ဒါငရဲမိတော်ဒါ။ကျုပ်ရောလေးလေးထွေးမော်ရောဖိုးလူပေရော နောက်ကိုဝါရပြန်လောက်ဆုံးလိုက်ကြတယ်မိတော်ကြီးကအပေါ်ကိုဆယ်ပေလောက်ထိတက်သွားပြီးသင်မင်းကိုလောင်မြိုင်သွားရောသိမကြပါဘူးမိတော်ကြီးကညီကြီးတဲ့ကိုဝန်ကနေပြန်ဝင်သွားတယ်ဗျဆစောကသင်မင်းလောင်မြိုင်သွားတဲ့နေရာမှာပြရာတော့မကြံခဲ့ဘူးကျုပ်ကတော့ကိုဝေရီအောင်လန်းကြီးတွေသေးရင်အဝေးစီးကငရေမိတော်တက်ပြီးလောင်တာကိုဆရာကြီးမင်းအောင်နဲ့လိုက်ခဲ့စဉ်ကတွေ့ခဲ့ဖူတာပေါ့ဗျာဖိုးလူပေကသတိလင့်နေတဲ့ဆုံးမနေရာကိုသတိရအောင်လုပ်ပေးပြီးသူတို့လင်တင်မင်းဘာဖြစ်သွားတယ်ဆိုတာပြောပြတယ်။အဝီစီကိုရောက်သွားပြီးဆိုတာကိုဆုံးမရီချအောင်ပြောပြတယ်။ဆုံးမနေရာလည်းတတော်ကိုကြောက်သွားတဲ့ပုံမှာပဲ။ဆရာကြီးရဲ့ကျမကဒီပညာတွေကိုငိုကလေးကအမိယူချင်ပါအောင်ရှင်။ကိုတင်ပေကရိုက်ပုတ်ပြီးအတင်းယူခိုင်းလို့ယူခဲ့ရတာပါ။ကျမလည်းဒီလိုပါပဲဆရာကြီးရဲ့ကျမတို့ကိုကယ်ပါအောင်ဆရာကြီးရဲ့မရှိမရောမစင်ကြီးကငိုပြီးပြောတာသူတို့လင်တည်သွားတာကိုနည်းနည်းမှဝမ်းနည်းပုံမပေါ်ဘူးအခုမှဝှစ်ချပြီးဆိုပြီးတော့ဝမ်းသာနေတဲ့ပုံပဲမရှိမုံခမားကရွာကလူတွေကိုပြူစားရဲဆိုလီလီထွေးမှငါဝင်မိမိတာအဲ့ဒါတွေအားလုံးကိုတင်ပြလုခိုင်းလို့ကျွန်မလုခဲ့ရတာပါရှင်ကျွန်မလုချင်လို့လုခဲ့တာတွေမဟုတ်ပါဘူးနောက်ဆုံးတော့ဖိုးလူပေနာကိုလိုက်ခဲ့ကြပြီးလီလီထွေးမှတို့အင်္ဂါဖျားစင်ရှိမှာပဲပညာရေးဆွန့်လိုက်ကြတယ်အောင်လန်းမော်ဝိဇာတွင်ထားတဲ့ပညာဘူးတွေကိုဘူးလူပီရှိမှာပဲအန်ထုတ်လိုက်ကြတယ်။အသက်ထက်ဆုံးရတနာတုံးပါးကိုကိုးကွယ်စည်းကမ်းပါမယ်လို့တဏ္ဍာကုံတီးပြီးတော့စောင့်တီးကြတယ်။နောက်ရမှာတင်မင်းနေတဲ့အိမ်တွေကိုဘူးလူပီချသွားပြီးအောင်လန်းဆက်တွေပညာတွေအလုံးကိုဖျက်ဆီးပစ်လိုက်တယ်ဗျ။လေးပြေရောတိပင်ကုံကလူတွေရောဘူးလူပီကိုလာပြီးကြတော့ကြတယ်။သူတို့ယာရီမာမောမကြီးရဲ့လက်အောင်မင်းမှုနေတဲ့လူသက်အောင်လန်းမော်ဝိဇာကြီးမရှိရောလို့အလုံးကပြောနေကြတာပေါ့ဗျာ။ဖိုးလူပေကလည်းအားလုံးကိုတရဏဂုံတီချဖို့ငါးပါးသီလလုံးအောင်ထိန်ချဖို့တဆင့်တက်ပြီးဝိပဿနာအားထုတ်ချဖို့ဟောပြောခဲ့ရဲဗျဖိုးလူပေနဲ့ကျုပ်ပြန်တော့လဲနေလိုက်ပို့ကြတယ်ကားလဲရှိရဲ့နေရာကိုရောက်တော့ကျုပ်တို့ဆရာတပည့်ကားစီးပြီးပြန်ခဲ့ကြတယ်မြို့ရောက်တော့ဖိုးလူပေကအမန်လေးဘက်ကိုထွက်သွားပြီးကျုပ်ကရွာကားစီးပြီးရွာကိုပြန်ခဲ့တယ်တနန်းကုန်းကိုပြန်ရောက်တော့ကျုပ်ကိုမျှော်နေတဲ့အဖနဲ့အမေကိုသင်မင်းချောင်းပြောပြလိုက်ရတာပေါ့ဗျာ